အခုတလောနိုင်ငံတွင်းမှာခိုးဆိုးလူရဲမှုတွေလူသတ်မှုတွေအုပ်စုဖွဲ့နိုင်ကျင့်လူရဲမှုတွေနဲ့ခိုက်ရန်ဖြစ်ပွားတဲ့သတင်းတွေကိုတော်တော်လေးတွေ့မြင်နေရပါတယ်။ဒီအတွက်လည်းပြည်သူတွေမှာနေ့စဉ်ဆိုသလိုသတိနဲ့သွားသတိနဲ့လာနေထိုင်နေကြရသလိုခလေးခိုးတဲ့သတင်းတွေတော်တော်လေးကြကြပြန်ပြန်ထွက်ပေါ်လာနေတာတွေကြောင့်လည်းမိဘပြည်သူတွေမှာမိမိတို့ရဲ့ခလေးငယ်တွေရဲ့လုံခြုံရေးအတွက်ကိုစိုးရိမ်ပူပန်နေကြရတယ်လို့လည်းကြားသိရပါတယ်။ရန်ကုန်တိုင်းအတွင်းကလှိုင်သာယာမြို့နယ်မှာဆိုရင်လူဆိုးလူမိုက်တွေဂိုင်းဖွဲ့ပြီးတော့အုပ်စုဖွဲ့အနိုင်ကျင့်လူရဲမှုတွေနဲ့ခန့်ရန်ပြုမှုတွေရှိနေတယ်လို့သိရပါဗျ။လှိုင်သာယာမြို့နယ်နေမြို့သမီးငယ်တူဦးကသူတို့မြို့အတွင်းကဒုစရိုက်မှုတွေနဲ့သူတို့ပြည်သူတွေခံစားနေရတဲ့အခြေအနေတွေကိုအခုလို့ပြောပြပါဗျ။
အခုလှိုင်သာမှာဖြစ်နေတာကတော့ကလေးတွေဖမ်းနေဆိုတဲ့ဟာကြီးဖြစ်နေအောင်နော်။ပြီးတော့အခုဒီမနက်တည်းမှကြားတဲ့သတင်းတွေကသေးတရီပင်းနဲ့ပြစ်တဲ့ကလေးတွေကိုပြစ်ပြီးတော့ဖမ်းနေပါတော့မိန်းမ၃ယောက်ဒီကစီမှာပါလေမိရေပေါ့နော်ရဲမိတာမဟုတ်အဲ့ကလေးရဲပြီးပါရင်မိတဲ့အခါမှာသူတို့တန့်တပ်လိုက်ပေါ့နော်အသေးခံပဲပေါ့သူတို့ကြံတဲ့ဟာကြီးဘူးလို့သူတို့လာမစစ်နဲ့ပေါ့မဖြေဘူးလို့ပြောတယ်တဲ့အဲ့လိုမျိုးတွေတော့ကြားတာပဲဒီလိုပဲသတိဝိရိယနဲ့နေကြရတာပေါ့ကျွန်တော်တို့လက်တွေ့နေတဲ့ပုံကျုံမှာလူမိုက်အဖွဲတွေပေါ့အဲ့လူမိုက်အဖွဲတွေကိုလည်းသူတို့ကိုယ်တိုင်မွေးထားတာပဲလေသူတို့ကိုယ်တိုင်မွေးထားတာပဲအဲ့လူတွေကရဲရဲပြီးမှဆိုင်ဘူးလေသူတို့ကိုယ်တိုင်မွေးထားတဲ့တော့ဘသူ့အမှခရီးမဆိုင်ဘူးဆိုတဲ့အခါမှာဟိုသူတို့တွေကဒီလမ်းသွားလမ်းလာတော့မှပဲသူတို့ဘလို့အနေသားနဲ့မှမကြည့်ပဲနဲ့တော့သူတို့ညာလိုလည်းနဲ့ကြည့်တယ်ကြည့်ပါလေဆိုပြီးတော့တမက်တကထိုးကြိတ်ညိုက်နှက်ပြီးတော့လုံနေတာအဲ့ဒါလည်းတယောက်ချင်းဒီသတိကြည့်အောင်ပေါ့အောက်ထုတ်လိုက်ပါပဲတကယ်လက်တွေ့တာဥပဒေနဲ့ညီထီထီရောက်လုံမယ်ဆိုရင်ဒီလိုလူမျိုးတွေလည်းရှိမှာမဟုတ်ဘူးပေါ့နော်အခုကဒီလိုမျိုးတွေသူတို့ကိုယ်တိုင်ကဖောက်ပြတ်တာတွေရှိတဲ့အခါမှာဒီသူတွေအနေနဲ့ကလုံခြုံမှုလည်းမရှိဘူးပေါ့နော်နောက်တစ်ခုကကျွန်တော်တို့လိုင်နာမှာစိုက်ရုံလုံသမားလေးတွေရှိတယ်အဲ့လိုသမားလေးတွေဆိုရင်အခုဆိုရင်ဆိုင်ငယ်စည်းတဲ့တော်တော်များများတွေကပါဇက်တန်ရန်နဲ့တန်ရန်တွေပေါ့ဆိုင်ငယ်သမားတွေကားသမားတွေကပေါ့နော်အဲ့မိန်းကလေးတွေပြီးရနေဖြတ်သွားလို့ရှိရင်ပါဇက်တန်ရန်နဲ့လက်တွေပါတန်ရန်နဲ့ပေါ့နော်အဲ့လိုမျိုးတွေပေါ့ဒီလူတွေအနေနဲ့အကာအကွယ်မဲ့တာပေါ့
လှိုင်တန်ရာဒေသခံတူဦးပြောသွားတာပါရှင်မင်းလေးမျိုးကဆာရေးဆရာကိုမင်းထက်ငင်းချမ်းကလည်းမင်းလေးမျိုးအတွင်းမှာအခုအရင်ကတည်းကဒုစရိုက်မှုတွေပိုပြီးတွေ့ရတယ်လို့ဆိုပါတယ
်မိန်းကလေးတွေကိုသူတင်ပြစ်မှတ်ထားတာများတယ်အမေလေးတွေကလည်းလက်ကန်အိတ်တွေနောက်တော့ဒီကလေးလည်းဒီဖုန်းတွေအသုံးပြုနေတဲ့ကတောင်ဟုတ်ရှင်နဲ့ဆိုင်ကျင်နဲ့သွားတဲ့ခါကျတော့ဒီအာယုံကတခြားကိုရောက်နေတဲ့ချိန်မှာအနားကလာပြီးတော့မှဆွဲလူပြေးတာတွေပေါ့လေဆွဲလူပြေးတာတော့ကျွန်တော်တို့မိတ်ဆွေပေါင်းတင်နေတဲ့မှာပေါ့အများကြီးပါကြပါတယ်နောက်ကကားတွေကိုအဲ့ဒါကတော့ဒီလူငယ်တချို့တွေကကားတွေကိုလိုက်ပြီးမှန်နေခွဲတာတို့နောက်ကားမီးတွေခွဲတာတို့ဒါတွေလည်းကြုံကြရတယ်အဲ့ဒါလေးလဲကြုံလိုက်ကြရတယ်သူတပြင်းတော့မန္တလေးကတော့ယင်တိုက်မှုအများဆုံးဖြစ်တယ်ပေါ့နော်ယင်တိုက်မှုထွက်ပြေးတယ်ယင်တိုက်ခံရတယ်အဲ့ဒါတွေကတော့အများဆုံးပဲရာဇမှုနေနေဆိုတော့ခုနဆိုင်ကယ်ဘော်ကအိတ်လူတာနဲ့ဆိုင်ကယ်ကိုလူတာအဲ့ဒီနှစ်ခုကတော့နည်းနည်းအတိတာထင်ရှားတယ်အာနာပိုင်တွေကတော့ကျွန်တော်တို့ဆောင်ရွက်ပါတယ်သို့တော်လည်းပဲဆောင်ရွက်မှုအားနေတာပေါ့ဗျာလူလူကကိုယ်တိုင်ရစားစိတ်ချလုံးကြုံမှုကျွန်တော်တို့အပြည့်ဝမရပါဘူ
းအခုလိုဒုစရိုက်မှုတွေတိုးလာနေတဲ့အခြေအနေတွေပေါ်မှာကိုမင်းထက်ငင်းချမ်းရဲ့အမြင်က
ဒီအပြောင်းအလဲတွေမှာနောက်တစ်ခါတရားဥပဒေစိုးမိုးမှုအားနေတာရယ်နောက်တစ်ချက်ကအဲစောင့်ဝင်နေချက်ပြီးလာတာရယ်နောက်လူငယ်တွေမှာသူတို့ဒီဟာနဲ့ဆက်ရက်ကတော့အများစုကတော့မွေးစည်းဝါပြတ်တာဗျာမွေးစည်းဝါကရုပ်ချီး2005အတွင်းမှာမတင်မအောင်များလာတယ်များလာပြီးတော့မှဒီမွေးစည်းဝါပြတ်တာတော့ကြီးထွားလာတယ်အဲဒီမွေးစည်းဝါနဲ့ခုနပြောတဲ့ရာဇဝတ်မှုတွေနဲ့လည်းတချို့တွေကလည်းဒီနည်းနည်းဆက်ဆက်နေရတယ်ရှိတဲ့ခါကျတော့ခုနအေးအေးယူဘူးသို့မဟုတ်ဒီတားဆီးမှုတွေကတာမန်လောက်နဲ့မရဘူးဆိုတာလည်းတွေ့ရတယ်ပေါ့ဗျာဒါပြတော့ဒီအမှုခွင့်တာတို့ဘာလို့အစားအကဲကြီးလဲရှိတယ်အဲ့တော့လူလူပါလူကြိုစိတ်ကြမှုနည်းနည်းစိုးရိမ်ပူပန်မှုတွေများတယ်ပေါ့
ဗျာမင်းလေးမျိုးကစာရေးဆရာကိုမင်းထက်ငင်းချမ်းပြောသွားတာပါရှင်နိုင်ငံတွင်းမှာအခုလိုလူသတ်မှုတွေလူရဲမှုတွေစတိုးလာနေတဲ့အတွက်လုံခြုံရေးအဆင့်တိုးမြင့်ထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူကလည်းပြောထားပါတယ်လူဆိုးလူမိုက်ဂိုင်းတွေအုပ်စုဖွဲ့ပြီးအနိုင်ကျင့်လူရဲမှုတွေနဲ့ခက်ရင်ပြုမှုတွေဆက်တိုက်ဖြစ်ပွားနေတဲ့လှိုင်သာယာမြို့နယ်မှာဆိုရင်ခရိုင်အဆင့်လုံခြုံရေးတွေတိုးမြင့်ပြီးတော့ဒီလူဆိုးလူမိုက်တွေကိုဖမ်းဆီးဖို့အတွက်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကအမိန့်ထုတ်ပြန်ခဲ့တယ်လို့လည်းသိရပါတယ်မြန်မာနိုင်ငံမှာဒုစရိုက်မှုတွေအရင်ကထက်ဘာကြောင့်များလာတာပါလဲတရားလွတ်တော်ရှိနေကြီးဦးတန်းထွန်းအောင်မျိုးမရဲ့အမြင်ကတော့
ကျွန်တော်ကဗုဒ္ဓဘာသာဆိုတော့ဗုဒ္ဓဘာသာရှုထောင့်မှာပဲပြောလိုက်မယ်ဟိုလူတွေကတိတ်ပြီးတော့ဘိနေရှုချက်ဘူးအောက်မှာရှိလာတဲ့ခါကျတော့စင်မြေလုံးတရားမဲလာတဲ့သဘောပေါ့ဗျာအရင်ကစုံချိုးရေးအောက်မှာသဘောများစွာနေခဲ့ရတယ်မလှုပ်ရဲဘူးအခုကျတော့နည်းနည်းဟိုပွင့်လင်းပြီးတော့လှုပ်ရဲလာတယ်ပေါ့ဗျာလှုပ်ရဲလာတဲ့ခါကျတော့လေကောင်းတဲ့ဘက်မှာမတုံးနဲ့နဲ့မကောင်းတဲ့ဘက်မှာပဲလူတွေကထပောက်ရှာပြီးလည်းဖြစ်သွားတဲ့သဘောလည်းရှိပေါ့နောက်တစ်ခုကပါလဲဆိုတော့စီးပွားရေးဆက်တဲတာကဟိုတော်တော်လေးကူအချိန်မှာပတ်တွေ့နေရတယ်ပေါ့ဗျာလူတွေစီးပွားရေးဆက်တဲတဲ့အခါကျတော့ထပောက်ရှာရတယ်ပေါ့ကိုစီးမခံနိုင်ရတော့ဘူးအကျောင်းတစ်ခုနဲ့ပတ်သက်ပြီးစီးမခံနိုင်ရတော့ဘူးအဲ့တော့ဘာဖြစ်လဲဆိုတော့ဟိုစိတ်ထဲမှာပေါ်လာတယ်လူပဲသူတို့ လုံးလဲကြတဲ့အခါကျတော့ရာစုမှုမကျင်းတာတွေဖြစ်တယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်မိတယ်
။ဒါအပြင်တရားစီရင်ရေးမန္တန်ကချုပ်ရင်းချက်တွေကလည်းအခုလိုဒုစရိုက်မှုတွေတိုးလာစေတဲ့အချက်တစ်ချက်ဖြစ်တယ်လို့ဦးတန်းထွန်းအောင်ကထောက်ပြပါတယ်
။အခုကတရားရုံးနဲ့မှာလက်ပေးလက်ယူကရခင်ကားတဲ့တောင်မှဆိုးလာတဲ့သဘောရှိပေါ့ဗျာ။အဲကျွန်တော်ပူရီလေးတွေဒီကသွားပြီးပြည့်တယ်ပေါ့အဲတို့လာမယ့်တလားနှစ်လားမှာဒီဘုရားမသိကြဘူးအဲ့တော့သင်္ချာတော့ပဲတို့လုတ်သွားမယ်ဆိုပြီးတော့အဲ့ဒီတရားရုံးမှာဒီလိုတရားသူကြီးဟိုးထိတ်ဆုံးပြီပေါ့ဗျာဟိုနေကြည့်တော့တရားလို့တော့ဒုက္ခရှိပေါ့အဲဒီနေရာအကြာရမကောင်းပေါ့အဲရောင်တိုင်းဒီသားကြီးတရားလို့တော့ကသာဝန်ရှိတဲ့တရားသူကြီးတွေဆိုလို့ရှိရင်လည်းအဲတော်တော်နာမည်ဆိုးဆိုးတွေကများနေပေါ့ဗျာအဲ့လိုဖြစ်မှာပေါ့အဲ့တော့တရားစီရင်မှာတကယ်ကိုပဲအာဟုအတာပြည့်တဲ့တရားသူကြီးတွေရဲ့ဒေါ်ရာကယခုလိုဖြစ်နေတဲ့အခါကျတော့တရားစီရင်ခံရတဲ့လူတွေကလည်းတရားရုံးပေါ်မှာဘယ်လိုဖြစ်တော့ဘူးပေါ့နော်မလေးစားတော့ဘူးတရားရုံးမလေးစားတော့ဘူးအဲ့လိုဖြစ်ပါတယ်
တရားလွတ်တော်ရှိနေကြီးဦးတန်းထွန်းအောင်မျိုးမှပြောသွားတာပါရှင်မြန်မာနိုင်ငံသူနိုင်ငံသားတွေစိတ်လုံခြုံမှုရရှိနိုင်မှုနဲ့ပတ်သက်ပြီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းတရားဥပဒေစိုးမိုးရေးရှိမှနိုင်ငံသူနိုင်ငံသားတွေစိတ်လုံခြုံမှုရှိနိုင်မှာဖြစ်တဲ့အကြောင်းနိုင်ငံသူနိုင်ငံသားတွေစိတ်လုံခြုံမှုရှိမှသာလျှင်နိုင်ငံရဲ့တိုက်ခါကိုထိန်းနိုင်မှာဖြစ်တဲ့အကြောင်းစိတ်လုံခြုံမှုမရှိခဲ့ရင်အင်မတန်မှတိုက်ခါမဲ့တဲ့နိုင်ငံလို့ပြောရမှာဖြစ်တဲ့အကြောင်းမနေ့ကဖွင့်လှစ်တဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းအခမ်းအနားမှာပြောကြားသွားပါရစေ။